Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့ညပိုင်း 9:00 AM အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 MHz နဲ့လိုင်းလာမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်။ကျွန်မနာငလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညကင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျင်းကြေညာပြသမှာပါ 9/11 လို့ပြီးကြတဲ့ American ပြည်အောင်စုကဂျမ်ဘတ်ဝါရာဇွဲတိုက်ခိုက်မှုကြီး16နှစ်ပြည့်အောင်မြင်ပွဲအခမ်းအနားတွေဒီကနေ့ American ပြည်အောင်စုမှာကျင်းပပါရဲအာမာဟာရီကိန်းမုန်တိုင်းဟာဒီကနေ့မှာအပူပိုင်းမုန်တိုင်းအဖြစ်အပြောသွားပြီဖြစ်တယ်လို့ American မြို့သား Hurricane Center ကပြောပါရဲဒါလို့ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နားအောင်ကြီ
းကောင်းပါပါရှင်မြန်မာနိုင်ငံမှာ Rohingya တွေပေါ်တိုက်ခိုက်နေတာကလူမျိုးရုံးတပ်ဖြတ်မှုအဆင့်အရောက်နေပုံရတယ်လို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးကအခုလိုပြင်းပြင်းထန်ထန်ပြောဆိုလိုက်ပါရဲ
The Myanmar government should stop pretending that the Rohingyas are setting fire to their own homes and laying waste to their own villages. This complete denial of reality is doing great damage.
အပြေဆုံးတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရင်းပဋိပက္ခကြောင့်နေရစွန့်ခွာထွက်ပြေးနေသူတွေကိုအထောက်ပံ့ပေးနိုင်ရေးအတွက်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အစိုးရကသတင်းထုတ်ပြန်ထားတဲ့သတင်းအကြမ်းဖက်မှုဖြစ်ပေါ်လာနေတဲ့ကောလာဟလတွေကြောင့်နေပြည်တော်နဲ့ရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တုံ့ပြန်ဆောင်ရွက်နေကြတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းမကြခင်တင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။နောက်ထပ်တစ်ခုနဲ့စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှု 9/11 နှစ်ပတ်လည်နေ့အခမ်းအနားတွေကိုဒီကနေ့မနေ့ 7:40 မှာနယူးယောက်နဲ့ဝါရှင်တန်မှာတပြိုင်တည်းကျင်းပပါရဲအမေရိကန်ပြည်ထောင်စုပိုင်နယ်ထက်မှာအဆိုးရွားဆုံးအကြမ်းဖက်ဝါရဇွဲတိုက်ခိုက်မှု16နှစ်ပြည့်အခမ်းအနားကိုအိမ်မီရောမှာကျင်းပရမှာဒေါ်နယ်ထရမ့်နဲ့သမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ပါတယ်။အယ်ခိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲခဲ့တဲ့လေယာဉ်ဟာနယူးယောက်ကကမ္ဘာ့ကုန်သွယ်ရေးစာဦးကိုပထမဆုံးဝင်တိုက်ခဲ့တဲ့မနေ့7:40မှာညီသက်ပြီးတော့အခမ်းအနားကျင်းပခဲ့တာပါ။နယူးယောက်မြို့မှာတော့ကမ္ဘာ့ကုန်သွယ်ရေးစာဦးပြောကြားတဲ့နေရာအထိမ့်မဲ့နေရာမှာကွယ်လွန်ခဲ့သူတွေရဲ့နံပါတ်ကိုရွတ်ဆိုပြီးတော့အခမ်းအနားကျင်းပပါရဲ23မိနစ်အကြာဒုတိယလေယာဉ်ကတော့ဒီမိုးမျောညီနောင်ဒုတိယကမ္ဘာ့ကုန်သွယ်ရေးစာဦးကိုဝင်တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာကုန်သွယ်ရေးအစအဦးနှစ်ခုလုံးပြိုကျပျက်စီးခဲ့ပါတယ်။အိမ်ဘီရောကအခမ်းအနားပြီးပြီးချင်းမှာတော့သမ္မတဒေါ်နယ်ထရမ့်မှာပင်နီကွန်စစ်ဌာနချုပ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ပါတယ်။ရဲရဲဆက်ဆက်ခြောက်ခြားပွဲအဲ့ဒီနေ့ရက်ဟာကျွန်တော်တို့ရဲ့အတီထဲမှာသာဝရတည်ရှိနေမှာဖြစ်ပြီးကွယ်လွန်ခဲ့သူတွေအားလုံးကိုဘယ်တော့မှမပြောက်သွားမှာမဟုတ်ကြောင်းထရမ့်ကအခမ်းအနားမှာကြေညာပြောကြားပါတယ်။ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကလည်းသူရဲကောင်းဝါရနဲ့မေတ္တာစေတနာတွေဟာအဆုံးမရှိသလိုဒီကနေ့မှာအမေရိကန်တွေအနေနဲ့တသွေးတသားတဲ့အတူတကွယက်တီခဲ့ကြတယ်လို့ပြောပါရယ်စက်တင်ဘာ9ရက်2000ခုနှစ်ကအကြမ်းဖက်သမားတွေစီးနင်းတိုက်ပတ်ခဲ့တဲ့လေရင်၄စီးကလေးကတစည်းဟာပင်တဂွန်စစ်ဌာနချုပ်ကိုဝင်တိုက်ခဲ့ပါရယ်ဒုသမရမိုက်ဖန်စ်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗေးမြို့ကအခမ်းအနားကိုတက်ရောက်မှာပါအဲ့ဒီလေရင်ကိုစီးနင်းခဲ့တဲ့အကြမ်းဖက်သမားတွေဟာလွတ်တော်စာဦးဒါမှမဟုတ်အင်ဗီဒိုကိုတိုက်ခိုက်မဲ့ရည်ရွယ်ချက်နဲ့ဝါရှင်တန်ကိုပြန်တန်းဖို့ကြိုးစားခြင်းလေဘောဘာခီးတဲ့တွေကအချင်းတွေကိုသဘောပေါက်ပြီးတဲ့နောက်အကြမ်းဖက်သမားတွေကိုခုခံခဲ့တယ်လို့ယုံကြည်ရပါရယ်အဲ့တော့ဂျမ်ဖတ်သမားတွေကအဖမ်းမခံခဲ့ပဲလေရင်ကိုပင်ဆယ်ဗေးနီးယားပြည်နယ်ထဲထိုးဆိုင်ဆင်းခဲ့တာပါစက်တင်ဘာ17ရက်ဂျမ်ဖတ်ဝါရဇက်တက်ခဲ့မှုအတွင်းနယူးယောက်မြို့မှာတော့လူအများဆုံးအသေးအပြောက်ရှိခဲ့တယ်လို့ပီတာဂွန်စစ်ဌာနချုပ်မှလည်းတော်တော်များများသိကြခဲ့ပါတယ်လေရင်လေးစီးနဲ့တက်ခဲ့မှုအတွင်းလူပေါင်း3000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးစစ်တပ်မှုတွေဇက်တိုက်လှုပ်လာတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်ရေးမူကြမ်းအသစ်ကိုဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်မြောက်ကိုရီးယားအနေနဲ့6ကြိမ်မြောက်မြေအောက်နျူကလ িয়ার စစ်တပ်မှုကိုဒီလ3ရက်နေ့ကဆက်လုပ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်နဲ့ရုရှားတို့နဲ့ပြင်းပြင်းထန်ထန်ဆွေးနွေးပြီးမှအမေရိကန်ဘက်ကဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်ချရေးအရင်မူကြမ်းကိုပြန်ပြင်ခဲ့တာပါဒီနောက်ဆုံးနျူကလ িয়ার စစ်တပ်မှုမှာမြောက်ကိုရီးယားအနေနဲ့ပထမဆုံးအကြိမ်ဟိုက်ဒရိုဂျင်ဘုံးကိုသုံးခဲ့တယ်လို့ယူဆထားချက်တွေရှိနေပါတယ်တကယ်တော့အမေရိကန်ကအရင်ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြောက်ကိုရီးယားကနေရေနံနဲ့သဘာဝတန်းွေတင်ပို့မှုကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ရဲ့နိုင်ငံခြားပိုင်ဆိုင်မှုအားလုံးကိုထိချုပ်ထားယူနေပါုံပါတယ်။ဒါပေမဲ့ဗီဒီယိုအာဏာကိုင်ထားတဲ့တရုတ်နဲ့ရုရှားတို့ကကောက်ကွက်မှာကိုစိုးရိမ်ပုံပေါ်ပြီးပြင်ဆင်လိုက်တဲ့အခုမူကြမ်းတစ်ထက်မှာတော့အရင်ရေနံနဲ့သဘာဝတန်းွေပိတ်ပင်ရေးကိုနည်းနည်းဖြေလျှော့လိုက်ပြီးကင်ဂျွန်အန်ရဲ့နိုင်ငံခြားပိုင်ဆိုင်မှုထိချုပ်ထားရေးကိုလည်းပယ်ဖြတ်ပေးထားတယ်လို့တန်တမန်တွေကထုတ်ပြောနေပါတယ်။ဒါပေမဲ့ဒီမူကြမ်းတစ်ထက်မှာအရင်မူလမူကြမ်းတစ်ထက်မှာပါပြီးသားဖြစ်တဲ့မြောက်ကိုရီးယားကဝက်ထဲတင်ပို့မှုပိတ်ပင်ရေးကိုတော့ဆက်ထားပါတယ်တကယ်တော့အခုမတိုင်ခင်တည်းကမြောက်ကိုရီးယားဘက်ကချင်းချောက်ထားတာက အခုလိုလုံခြုံရေးကောင်စီကပိတ်ဆို့ရေးယူမှုတွေတကယ်ချမှတ်လိုက်ရင်အမေရိကန်အနေနဲ့တန်ဖိုးကြီးကြီးပြန်ပေးဆက်လိုက်ရမယ်လို့ဆိုထားပါတယ်ခင်ဗျာ။
အမဟာရီကိန်းမုန်တဲ့ဟာဒီကနေ့မှအပူပိုင်းမုန်တိုင်းဖြစ်အပြော့သွားပြီးဖလော်ရီဒါမြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တောင်ပိုင်းတွေကိုရွေ့လျားသွားတယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကပြောပါတယ်။ဒါပေမဲ့လည်းပဲအမမုန်တိုင်းကြောင့်အရှေ့တောင်ဘက်ကမ်းရိုးတန်းမှာလှိုင်းကြီးနိုင်တယ်လို့ရေကြီးရေရှမ်းဖြစ်နိုင်ကြောင်းသတိပေးထားပါတယ်။ဒါအပြင်ဖလော်ရီဒါအရှေ့မြောက်ဂျော်ဂျီယာအရှေ့တောင်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတနင်္လာနေ့ညအထိတိုနေဒိုလေဆင်နှာမောင်းတွေတက်ခိုက်နိုင်ကြောင်းလည်းဟာရီကိန်းစင်တာကပြောပါတယ်။အမမုံနဲ့ဟာဒီကနေ့မနက်ပိုင်းမှာတော့တနားကြီးကီလိုမီတာ130လောက်နဲ့သာတိုက်ခိုက်နေသလိုမုံတိုင်းဗဟိုချက်မကနေ650ကီလိုမီတာဆက်ဝန်းအတွင်းလေပြင်းတိုက်ခိုက်နေတယ်လို့ဆိုပါရယ်အမမုံနဲ့ဟာအမေရိကန်ပြည်အောင်စုမှာမတိုက်ခိုက်ခင်ကာရီဘီယံဒေသတွင်းတိုက်ခိုက်ခဲ့တာမှလည်းကြီးကြီးမားမားပျက်စီးဆုံးရှုံးခဲ့ပါရယ်အခုလိုအင်အားပြင်းထန်တဲ့မုံတိုင်းဒဏ်ကိုရာစုနှစ်တစ်ခုအတွင်းမကြုံရသေးတဲ့ဖလော်ရီဒါပြည်နယ်အနောက်ဘက်ကန်ယူရန်ဒေသတစ်လျှောက်မှာတော့ပျက်စီးဆုံးရှုံးမှုဒေါ်လာဘီလီယံပေါင်းများစွာရှိနေပါရယ်ဖလော်ရီဒါပင်လယ်ဝေဒေသတွင်တနာယီကို200ကီလိုမီတာနှုန်းနဲ့တိုက်ခိုက်ခဲ့တဲ့လေပြင်းကြောင့်တရင်းကနေညရုံကလူပေါင်း6တန်းလောက်ဟာလက်ရှိမရှိဘဲနေထိုင်ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုအတွင်းလူဦးရေတက်တရအများဆုံးပြည်နယ်အတွင်းကအကြီးမားဆုံးပျက်စီးဆုံးရှုံးခဲ့တဲ့နေရာတွေကိုအမြန်ဆုံးကူညီတွေပို့ပေးနိုင်ရေးဦးစားပေးလှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ့်ကဒီပြည်အောင်စုအစိုးရအရာရှိတွေကိုတရင်းကနေကညွှန်ကြားခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာဂျီဟတ်အစ္စလာမစ်စစ်သေးကြွတွေရဲ့မိသားစုတွေလို့တန်လျာရှိထားတဲ့နိုင်ငံသားမျိုးသမီးကလေးငယ်1300ကျော်ကိုအီရတ်အာဏာပိုင်တွေကထိန်းသိမ်းလာပြီးသူတို့နိုင်ငံတွေကိုပြန်ပို့ဖို့ရှိတယ်လို့ဒီအာဏာပိုင်တွေကမနေ့ကထုတ်ပြောလိုက်ပါတယ်။ဒုက္ခသည်စခန်းတစ်ခုမှာထိန်းသိမ်းထားတဲ့ဒီအမျိုးသမီးနဲ့ကလေးငယ်အများစုဟာရုရှား၊တူရကီနဲ့အာရှလေဘန်ကလူတွေဖြစ်ပြီးဩဂုတ်လနောက်ပိုင်းနှောင်းပိုင်းမှာပဲကတ်တပ်ဖွဲ့တွေစီကိုလက်နက်ချခဲ့တာဖြစ်ပါတယ်။မော်ဆူးမြို့နီးမြောက်ပိုင်းတယ်အာဖာမြို့တွင်က IS တွေကိုအီရတ်တပ်ခိုက်သမားတွေကတိုက်ထုတ်ခဲ့တဲ့နောက်မှာပဲအခုလိုသူတို့လက်နက်ချခဲ့ကြတာပါ။အီရတ်တာဝန်ရှိသူတွေကအဲ့ဒီအမျိုးသမီးတွေရဲ့နိုင်ငံသားစစ်ဆေးမှုတွေကိုစစ်ဆေးမှုတွေလုပ်နေပြီးသူတို့အများစုကမူရင်းနိုင်ငံကူလက်မှတ်ဒါမှမဟုတ်တခြားအထောက်အထားတွေမရှိကြဘူးလို့ပြောပါတယ်။လူဦးရေ942ဦးရှိတဲ့ဒီအမျိုးသမီးနဲ့ကလင်းငယ်တွေကိုနော်ဝေးကျန်ဒုက္ခသည်ကောင်စီကအထောက်ပံ့တွေပေးနေပါတယ်။တယ်လီဖုန်းမျိုးကိုကတ်တပ်ဖွဲ့တွေထိချုပ်နိုင်ပြီလို့ထင်ရတဲ့အချိန်မှာပဲဒီအမျိုးသမီးနဲ့ကလင်းငယ်တွေကိုအီရတ်တပ်ဖွဲ့တွေစီလွှဲပြောင်းပေးခဲ့တာပါ။တိုက်ခိုက်ရေးသမားတွေလို့ထင်ရတဲ့သူတို့ရဲ့အမျိုးသားတွေအားလုံးကိုတော့သူတို့ရဲ့အချုပ်ခန်းထဲမှာဖန်စီထိန်ထိန်ထားပါတယ်ခင
်ဗျ။ UAE American အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညကင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံဘက်ကထွက်ပြေးနေတဲ့ Rohingya Muslim ဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေရောက်နိုင်မှုအတွက်သူတို့ဘက်ကတိုက်ခိုက်တာတွေတလရစိုင်းမဲ့အကြောင်းARS အကြံဖက်အဖွဲ့ကကြေညာပါရဲဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကို ARS အဖွဲ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းသူတို့ဖွဲ့ဝင်တွေရာနဲ့ချီပြီးအသက်ခံခဲ့ရတယ်လို့မျှော်လင့်ရပါတယ်။မြန်မာအစိုးရနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အကြံဖက်သမားတွေနဲ့ဆက်စပ်မှာမဟုတ်ဘူးဆိုပြီးပြန်လည်တုံ့ပြန်ထားပါတယ်။အကြံဖက်ပြည်ပခါတွေဖြစ်ပွားပြီးနောက်ပိုင်းဒီသတင်းပတ်အတွင်းမြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ Rohingya Muslim ဒုက္ခသည်တွေ3နေလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာတော့အာနာရှင်သမ္မတဟောင်းဖာဒီနန်မာကုဆဲမွေးနေ့ကိုဒေသနာလူထုအားလျက်ဖြစ်သတ်မှတ်ဖို့တလက်ရှိသမ္မတရိုဒရီဂိုဒူတာရီရဲ့ဆုံးဖြတ်ချက်ကိုယားနဲ့ရှိတဲ့လူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မာကုဆဲမွေးနေ့ဖြစ်တဲ့ဒီနေ့စက်တင်ဘာ17ရက်နေ့ကိုသူ့ရဲ့မွေးရက်မြေအီလိုကိုစ်နော်တီခရိုင်တွင်အားလျက်ဖြစ်သတ်မှတ်ဖို့ကိစ္စကိုဆန့်ကျင်ကြောင်းမနီလာမြို့ကအမျိုးသားအာဇာနည်ပိတ်မံမှာအခုလိုစီဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြလူကြီးကသမ္မတနှစ်ဦးစလုံးဟာပြည်သူလူထုရဲ့ဒီမိုကရေစီအခွင့်အရေးတွေကိုဖိနှိပ်တဲ့ခေါင်းဆောင်တွေဖြစ်ကြောင်းပြသတဲ့အနေနဲ့ရေးဆွဲထားတဲ့သမ္မတနှစ်ဦးစလုံးရဲ့မျက်နှာပုံတူတွေကိုမိရှုဖြတ်စည်းခဲ့ပါတယ်မာကုဆိုရလက်ထက်တုန်းကထိထိခံရပြီးနှိပ်စက်ညံမှန်းခံရတဲ့လဝဲရင်တမာတက်ချွလှရှားသူတူဖြစ်တဲ့ဘော်နီဖာစီယိုလာဂန်ကလည်းဆန္ဒပြပွဲမှာပါဝင်လာပြီးလူစုလူရေးရှေ့မှာမေကွန်းပြောခဲ့ပါတယ်တစ်ဖက်မှာတော့သမရဟောင်းမာကုစ်ကိုသူရဲကောင်းဖြစ်မှတ်ယူပြီးတစ္ဆာခံတဲ့ရာနဲ့ရှိတဲ့လူတွေကလည်းအာဇာနည်ပိတ်မံအပြင်းမှာစီဝံပြီးတော့သူ့ရဲ့နှစ်တရာပြည့်မွေးနေ့စီတောင်ဘက်ကိုပြုလုပ်ခဲ့ကြပါတယ်နော
်။လ လုံခြုံရေးဆိုင်ရာမူဝါဒသစ်ချမှတ်ပြီးဂျပန်စစ်ဘက်အနေနဲ့အရှိန်မြင့်ဆောင်ရွက်လာတာတွေအပါအဝင်ကာကွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေဟာမှန်ကန်တဲ့လမ်းကြောင်းစီသွားနေတာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပြောလိုက်ပါတယ်ဂျပန်ကာကွယ်ရေးတပ်ဖွဲ့အစ်စ်မြင့်အကြီးအကဲတွေနဲ့တွေ့ဆုံခြင်းမှာမစ္စတာအာဘေကဂျပန်အနေနဲ့ရင်ဆိုင်နေရတဲ့လုံခြုံရေးအန္တရာယ်နဲ့ပတ်သက်ပြီးတကယ့်လက်တွေ့အခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ပြောပါရယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ္စိုက်တုံးကြီးစမ်းသပ်မှုအပြင်ဂျပန်ဝေဟင်ပိုင်တဲ့အတွင်းအမျိုးမြင်မသိတဲ့လေကြောင်းသွားလာမှုတွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါရယ်စတေမာလာ9ရက်နေ့တုန်းကတော့ဒီဂျပန် F-15 ဂျက်တိုက်လေယာဉ်တွေနဲ့ American B-1B ပုံကျဲလေယာဉ်တွေဟာအရှေ့တရုတ်ပင်လယ်ကောင်းကင်ရံမှာပူးတဲ့လေကြောင်းစီးရေးလေ့ကျင့်ခဲ့ကြတယ်လို့ဂျပန်လေကြောင်းတပ်ဖွဲ့ကပြောပါရယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်မစ္စိုက်တုံးကြီးစမ်းသပ်လာနေတာကြောင့်တောင်ကိုရီးယားအနေနဲ့ပြင်ဆင်နေတဲ့အချိန်ထဲမှာပဲဂျပန်နဲ့ American ပူးတဲ့စီးရေးလေ့ကျင့်ခဲ့တာပါဒီကနေ့ကျင်းပတဲ့ဂျပန်ထေသီကောင်ဆောင်တွေရဲ့အစည်းအဝေးကိုတော့ဒီနှစ်ဦးပိုင်းကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒီရာလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာအကြီးအကျယ်လှုပ်သွားခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေဟာ90အထိတိုးလာနေပြီးသေဆုံးမှုအများဆုံးကတော့အိုအောက်ဆာကာပြည်နယ်မှာဖြစ်သွားခဲ့တာပါ8.2ပြင်းအားရှိတဲ့ဒီငလျင်ကြီးဟာမက္ကဆီကိုနိုင်ငံတောင်ပိုင်းစွန်းကပစိဖိတ်ကမ်းခြေမှာပြီးခဲ့တဲ့ချက်တာရညတကောင်ရံမတိုင်ခင်ကလှုပ်ခတ်ခဲ့ပြီးတူနလာမြို့ရဲ့62မိုင်ကျော်အကွာမှာဖြစ်ခဲ့တာပါ။မနေ့တနင်္ဂနွေနေ့ထိနောက်ဆက်တွဲငလျင်လှိုင်းတွေထပ်ဖြစ်လာမှာကိုဒေသထွက်ကလူများစိုးရင်ကြောက်လန့်ပြီးအိမ်ပြင်မှာထွက်နေခဲ့ကြပါတယ်။ဟော့ဆာကာနဲ့ချီယပတ်စပီနယ်ရာရှိတွေကဒီငလျင်ကြောင့်ထောင်နဲ့ချီတဲ့အိမ်တွေနဲ့ယာနဲ့ချီတဲ့စာတင်ကျောင်းတွေပျက်စီးခဲ့တာလုံးဝပြိုကျခဲ့တာတွေရှိခဲ့တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။
အိန္ဒိယဆွေရဟာအာဖဂန်ကာကွယ်ရေးတပ်တွေကိုပူကူညီပေးသွားမှာဖြစ်တယ်လို့ဖွံ့ဖြိုးရေးအကူအညီတွေလည်းပေးရသွားဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူရဲ့အာဖဂန်ဆိုင်ရာမဟာဗျူဟာသစ်ကိုချပြခဲ့ပြီးတဲ့နောက်အိန္ဒိယနဲ့အာဖဂန်နှစ်ဖက်အစိမ့်ခေါင်းဆောင်တွေတွေ့ဆုံပြီးအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါအာဖဂန်အရေးအိန္ဒိယအနေနဲ့ပိုးပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့သမ္မတထရမ့်ရဲ့စီမူဝါဒတစ်ထက်မှာအိန္ဒိယကိုတိုက်တွန်းထားပါတယ်ခင်ဗျာ
ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တက်ခိုက်နေတာကလူမျိုးရုံးတပ်ဖြတ်မှုအစီရောက်နေပုံရတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမင်းကြီးကပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီမှဒီကနေ့လုပ်တဲ့နိုင်ငံတကာလူအခွင့်အရေးအခြေအနေဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူအခွင့်အရေးမင်းကြီး Zayed Raed Al Hussein ကအခုလိုထုတ်ပြောလိုက်တာပါ။ဒီအကြောင်းပြည်စုံကိုတော့ကိုင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့ပါ။ဇနီးဘာမှာလုတ်တဲ့ဒီဆွေးနွေးပွဲတဲ့မိကွန်းပြောရမှာလူခွေရင်မင်းကြီးစာဟီကမြန်မာဆွေးရအနေနဲ့ရက်ဆက်တဲ့စစ်စင်ရင်လုပ်နေတယ်လို့ဆွဆွဲလိုက်ပြီးအခုလိုဝေဖန်လိုက်ကြပါ
Because Myanmar has refused access to human rights investigators
မြန်မာဆွေးရအနေနဲ့လူခွေရင်ဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုဝင်ခွင့်မပေးခဲ့တဲ့အတွက်လက်ရှိအခြေအနေတွေပေါ်ပြေဝလလမ်းမမီတော့ပဲအခုဖြစ်နေတာဒီကလူမျိုးတုံးတပ်ဖြတ်မှုလုံးဝဖြစ်နေတဲ့ပုံထွက်နေတယ်လို့ပြောရတော့ပါပ
ါဒီတိုက်ခိုက်မှုတွေကလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုမကြာခင်သတင်းပတ်တွေအတွင်ထပ်ပြေးရသူလူပေါင်း 300,000 ကျော်လာပြီးတောတွင်းမှာလည်းပိတ်မိနေသူတွေနောက်ထပ်အများအပြားရှိနေတယ်လို့အစိုးရခန်းစားတွေထွက်လာချိန်မှာမင်းကြီးဇာဟီကရိုဟင်ဂျာတပုံတွေတက်ခိုက်ခဲ့တာထက်မြန်မာအစိုးရတပ်ဘက်ကတုံ့ပြန်တာကမတရားလွန်လွန်သွားပြီလို့ဆက်ပြောခဲ့ပါတယ်မင်းကြီးဇာဟီကဆက်ပြီ
း The Myanmar government should stop pretending that the Rohingyas are setting fire to their own homes
မြန်မာဆိုရအနေနဲ့ Rohingya တွေကသူတို့အိမ်တွေကိုပြန်ပြီးရှို့နေတယ်သူတို့ရွာထဲမှာပြည့်စည်တွေကိုပစ်ထားခဲ့တယ်လို့လိန်ညာပြောနေတာတွေကိုရှက်တန်းရက်တင်ပါပြီအခုလိုလုံးဝပိတ်ငင်းနေတာကြောင့်နိုင်ငံတကာစည်းစနာနဲ့မကြခင်အထိအကျိုးပြုပေးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာရက်တည်မှုကိုထိခိုက်စေပါတယ
်ဒါပေမဲ့မြန်မာဆိုရဘက်ကတော့နိုင်ငံတကာမှာဖြစ်နေတဲ့ဒီသတင်းတချို့ဟာမောင်ရင်ဖော်ပြနေတာသာဖြစ်တယ်လို့ညင်းဆိုထားတာတွေရှိခဲ့ပါတယ်။တကယ်တော့ကမ္ဘာနိုင်ငံအသီးသီးကလူခွင့်ရင်ချုပ်ဖောက်မှုတွေကိုအစီရင်ခံရမှာထိတ်ဆုံးကနေသူအလေးထားဖော်ပြခဲ့တဲ့မြန်မာပြဿနာနဲ့ပတ်သက်ပြီးမင်းကြီးဇာဟီကအခုလိုပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ
်။ I call on the government to end its current cruel military operation
မြန်မာအစိုးရကိုတောင်းဆိုချင်ပါတယ်။လက်ရှိရက်ဆက်တဲ့စစ်စင်ရေးတွေကိုရပ်ပေးပါဖြစ်ခဲ့ပြီးသားချုပ်ဖောက်မှုတွေအလုံးအတွဲတာဝန်ယူမှုနဲ့အတူပေါ့လေ။နောက်ရိုဟင်ဂျာတွေပေါ်စုစုပေါင်းပေါင်းကြေကြေပြန့်ပြန့်ဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေကိုပြန်ပြင်ပေးပါ
။ဒါအပြင်မင်းကြီးဇာဟီကသူ့လူခွင့်ရေးယုံအနေနဲ့လည်း မြန်မာနိုင်ငံထဲလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ကိုခွင့်ပြုပေးဖို့ပြင်းပြင်းထန်ထန်ထပ်တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကိုဝင်းမင်းတင်ပြသွားတာပါရှင်ခုတစ်ဆက်တည်းရိခိုင်ပြည်နယ်ဘက်ကသတင်းကိုတင်ပြပါောင်းမယ်ရိခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်ရတဲ့အတွက်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အစိုးရကထုတ်ပြန်ထားပေမဲ့လို့အခုချိန်ထိဆက်သွယ်လာတာမရှိသေးကြောင်းရိခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါရယ်တင်းဆောင်နေသူဦးကတော့တိကျတဲ့အာမခံချက်မရှိတာကြောင့်ကြောက်ရွံ့မမလာရတာဖြစ်ကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30လောက်ကို ARSA ခေါ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးခဲ့ရတယ်လို့မွတ်စလင်ကျေးရွာတွေကရွာသူရွာသားတွေလည်းတိတ်ဆောင်ထွက်ပြေးခဲ့ပါတဲ့ပြီးခဲ့တဲ့အပတ်အတွင်းကတော့မွတ်စလင်ယက်မီယက်ဖတွေကမောင်းတော်ဒေသအာနာပိုင်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေမှာမပါဝင်တဲ့တိတ်ဆောင်မွတ်စလင်တွေနေရက်ပြောင်းနိုင်ရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆက်သွယ်လာခဲ့ပါတဲ့စတင်ပါလရှိရနေ့မှာနေရဆွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အတွက်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုထုတ်ပြန်ပြီး3ရက်ကြာမြင့်ချိန်အထိယာယီစုစည်းစခန်းတွေကိုဆက်သွယ်လာတာမရှိသေးကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှဦးတင်မောင်စွေကပြောပါတယ်
။လုံးဝလုံးနေတဲ့အဲ့နေရာတွေတော့မလာဘူးပြင်တယ်။လက်တော့ကြေညာလိုက်ပြီးတော့လုံးလိုက်ပြီးမဲ့အဲ့တိုင်ရောက်မလာနိုင်ကြောက်ဘူးနော်သူတို့ပါအဲ့ဒီရှိနေတယ်မဟုတ်တော့ဘာကလို့ဒီနေလဲလာနေနေကဲနေတယ်အဲ့လိုပေါ့နော်အခက်ကြီးရှိတယ်တော့ပြန်ပြီးတော့နောက်ဆုံးစီနေတော့ပြန်တော့ပြန်အောင်ပါပါပြောတာကျွန်တော်အစီအပြောင်းလို့လုပ်ပေးတာပါဒါပဲဒီလိုရောက်မလာကြောက်ဖြစ်
အစိုးရရဲ့ထုတ်ပြန်ချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်မောင်းတော်မြောက်ပိုင်းမောင်းတော်အလယ်ပိုင်းနဲ့မောင်းတော်တောင်ပိုင်းဆိုပြီးနယ်မြေသုံးခုခွဲထားကြောင်းမြောက်ပိုင်းမှာရောက်ရှိနေတဲ့နေရက်စွန့်ခွာသူတွေအတွက်ဝေလာတောင်၊လှိုင်တီနဲ့တောင်ပြိုလက်ရာ၃နေရာအလယ်ပိုင်းမှာဓာကြီးစားနဲ့ကြောက်လီကား၂နေရာတောင်ပိုင်းမှာတင်ဘောကွင်းနဲ့တဝင်းချောင်း၂နေရာမှာယာယီစုစည်းစခန်းတွေဖွင့်လှစ်မှာဖြစ်ကြောင်းဖော်ပြပါတယ်ဒီစခန်းတွေဟာထောက်ပံ့ရေးပစ္စည်းတွေဝင်ကားဖို့အတွက်အဓိကရည်ရွယ်ထားကြောင်းလည်းဦးတမောင်ဆွေကပြောပါတယ်
။ဒီလိုတော့ဘာလို့ဟောလို့ဟောအဲ့ဒီဒီစီကြီးစင်းပွင့်နေတာလည်းဥစားလေ။ဟိုရိကဝေဖို့ပါတယ်နော်အဲ့စခန်းနေရာနေအဲ့နေရာနေ
ယာယီစုစည်းရာစခန်းတွေဖွင့်လှစ်ကြဟာနေရာအနှံ့ပြန့်ကျဲနေတဲ့နေရာစွန့်ခွာသူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ကျန်းမာရေးနဲ့လုံခြုံဘေးကင်းရေးအတွက်ဆောင်ရွက်ဖို့ဖြစ်ပြီးဒီထောက်ပံ့ကူညီဓာရီကိုချက်ချင်းနီလှုပ်ရှားမှု Red Cross Movement နဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ပါတယ်မောင်းတော်မျိုးနယ်ကနေရက်စွန့်ခွာနေသူအစ္စလမ်ဘာသာဝင်တဦးကတော့ဒီစခန်းတွေကိုတွားရောက်ဖို့အတွက်တိကျတဲ့အာမခံချက်မရှိတာကြောင့်စိုးရင်ဓာတွေရှိနေကြောင်းပြောပါတယ
်။လက်ခံတော့ပြောတာပဲဒါမဲ့အဲ့လိုမျိုးလာနေရင်လည်းပြန်ကြောက်နေရတာပေါ့။ဘာမှတော့တိကျမရဘူးနဲ့လူတွေမလာဘူးပေါ့။ကြောက်နေရတယ်သူတို့ကအဲ့ဒါ
အစိုးရရဲ့စတင်ပါလ9ရက်နေ့ထုတ်ပြန်ချက်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နယ်ခြားမှတ်တိုင်26နဲ့35ကြားမှာတိမ်းရှောင်သူ3000လောက်ရှိကြောင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းသားနဲ့ဟိန္ဒူဘာသာဝင်26000လောက်နေရက်စွန့်ခွာထွက်ပြေးနေရကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင်3သိန်းနီးပါးလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
။ကုမိုးစောတင်ပြသွားတာပါ။ခုတော့ရန်ကုန်နဲ့နေပြည်တော်အပါအဝင်မြို့ကြီးတွေမှာလုံခြုံရေးတိုးမြင့်ထားတဲ့သတင်းပဲဆက်ရအောင်ပါ။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တာမျိုးနေပြည်တော်နဲ့ရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တိုးမြင့်ဆောင်ရွက်နေကြပါတယ်။မြို့ကြီးတွေရဲ့ဝင်းပေါက်ထွက်ပေါက်ကိတွေမှာအထူးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာအောက်တိုဘာ25ရက်ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေကြောင့်နေပြည်တော်ရန်ကုန်အပါဝင်အခြားမြို့ကြီးတွေမှာရဲတပ်ရင်းလုံခြုံရေးတိုးမြင့်ချလာပြီးအခုလိုအချိန်ဟာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့အရင်ကထက်ရာခိုင်နှုန်းများတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှဦးစော်ခင်အောင်ကအခုလိုပြောပါတယ
်။နေပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့လိုမြို့ဝင်ထွက်ကိတ်ဒီပေါ့နော်မြို့ဝင်ထွက်ကိတ်ဒီမှာလည်းကျွန်တော်တို့က24နာရီလောက်ထားတယ်စောင့်ကြည့်ပြီးတော့မှရှာဖွေတာတွေစစ်ဆေးတာတွေလုပ်နေပါတယ်။အလားတူပဲအဲ့ဒီမှာလည်းကျွန်တော်အင်အားတွေဖြည့်တင်တာပါပဲအင်အားထပ်ပြီးတော့မှကျွန်တော်တို့ဘာနဲ့ထပ်ဖြည့်တာလဲဆိုလုံခြုံရေးတပ်ဖွဲ့ကွယ်ပေါ့နော်ဟိုရှင်းရှင်းပြောရင်ရက်ကဖပေါ့ရက်ကပါခေါ်တော့နော်ရဲတပ်ရင်းနေရဲတပ်ရင်းနေလုံခြုံအင်အားထပ်ဖြည့်ပြီးတော့မှမြို့ထဲမှာဟိုအဲ့ဝင်ပေါက်ထပ်ပေါက်ဂိတ်တွေကိုကျွန်တော်တို့ကညဟိုတညလုံးတက်ချောင်းမလဲချောင်းကျွန်တော်တို့ဆောင်ရွက်လေးရှိပါတယ်အခုလုံးလုံးစေတာတော့ဗျာကျွန်တော်တို့စီမှာချင်းချောင်းမှုကတော့ဒီဘုံခွဲမဲတို့ တို့စသဖြင့်အကြမ်းဖက်မှုတွေလှုပ်လာနေတယ်။ဒါကြာခဲ့လို့ချက်ခင်ရတဲ့ဆိုင်ပုံများတယ်ပေါ့နော်။ပုံများတယ
်။ယခုရပိုင်းတွင်လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာကြမ်းဖက်မှုများပြုလုပ်မယ်ဆိုတဲ့သတင်းတွေပြန့်နှံ့လာဖြစ်ပြီးတွေ့တော့လှုံ့ဆော်တာဖြန့်ဝေသူတွေကိုဥပဒေနဲ့အညီရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းအမှားတွေဖြန့်ဝေလာတဲ့သတိထားတဲ့ကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်မှကိုနေဖုံးလက်ကပြောပါတယ်
။ Facebook ပေါ်မှာရောနောက်ပြီး SMS တွေနဲ့ရောအဲ့လိုမျိုးတွေဟိုအဲ့လိုမျိုးသတင်းတွေ live ဖြန့်နေတာလို့ပြတာ။ဟိုလုံးဝမယုံနဲ့ဆိုတာမျိုးလည်းမဟုတ်ဘူးပေါ့နော်။သတိတော့ထားရမှာပေါ့။သတိထားမယ်ဆိုတာကိုရီးယားလည်းသတင်းနဲ့နေမယ်။နောက်ပြီးအစိုးရအနေနဲ့လည်းဒါဒီပေါ်မှာလုံးငွေတုံးနေပြီးတော့စောင့်နေနေရလည်းရှိတယ်။
ဒီနေ့စတိမစတိရဲ့နေ့မြို့ကြီးမှာအကြမ်းဖက်မှုပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြကြောင်းစိုးရိမ်နေကြတယ်လို့လမ်းတွေမှာလည်းလူသွားလာနေနေရတွေ့ရပါတယ်။မန္တလေးမြို့ကြီးမှာတော့ညာဘက်နေမှာလုံခြုံရေးအတွက်တိုးပြီးလှုပ်ဆောင်လာတာတွေ့ရတယ်လို့မန္တလေးမြို့ကံတူဖြစ်တဲ့ကိုနိုင်ရင်အောင်ကခုလိုပြောပါတယ်
။မန္တလေးမှာတော့ထုံးတဲ့နိုင်ကောလာဟလရိုက်ခတ်တဲ့ခါလေးတော့ရှိတာပေါ့
။ညာဘက်နေကတော့တော်လေးတော့အဲခါတိုင်းတည်းတော့ပိုဆက်လာ
ကွာပေါ့ဆိုင်ကြတွေရှာတယ်အဲ့လိုမျိုးပေါ့နော်ဒါကတော့မြို့ထဲမှာပေါ့ဒါကသူကတော့တက်လန့်တဲ့သဘောမျိုးလေးပြီးတော့အဲ့လိုရှင်နန်းနေနေပတ်တယ်ပေါ့
အကြမ်းဖက်သမားများအနေနဲ့ရခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်မှာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကိုနိုင်ငံပုံမှုအောင်ဆက်ရဖို့ကြိုးစားမှုတွေရှိနေတယ်လို့မြို့ကြီးရဲ့မှာအကြမ်းဖက်ပေါက်ခွဲတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်မှုတွေရှိနေတယ်လို့သတင်းရရှိသားကြောင့်အစိုးရကသတင်းထုတ်ပြန်ထားတယ်လို့ပေါက်ကွဲစီတဲ့ပစ္စည်းစုဆောင်မှုတွေတွေ့ရှိပါကသက်ဆိုင်ရာကိုအကြောင်းကြားပေးဖို့လည်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါပြီ။
ကိုထက်အောင်ခံတဲ့ပြပို့သွားတာပါအခုတော့အမေရိကန်မှာဝင်တိုက်သွားတဲ့အာဗာဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုဆက်လက်တင်ပြလိုပါတယ်မနေ့ညကဟာရီကိန်းအာမာတိုက်ခတ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာယာယီခေါ်လုံးနဲ့စခန်းမှာနေခဲ့တဲ့သူတို့အခုအိမ်တွေကိုပြန်ရောက်နေကြပါပြီလက်တိုက်နှုံမြင့်နေဆဲဖြစ်ပြီးတမ်ပါမြို့ထဲမှာလည်းအပြက်အစီတချို့ရှိတဲ့အကြောင်းမုန်တိုင်းကယ်ဆယ်ရေးစခန်းမှာတွားရောက်ခဲ့တဲ့တမ်ပါမြို့ကမြန်မာအမျိုးသမီးတအူးဖြစ်သူမှဘုတ်ကပြောပါတယ်မုန်တိုင်းအခြေအနေနဲ့ပတ်သက်လို့ကိုသိန်းထက်ဦးကဆက်သွယ်မေးမြန်းတဲ့အခါမှဘုတ်ကအခုလိုစာပြီးရှင်းပြပါတယ
်ကယ်ဆယ်ရေးစခန်းရဲ့အမည်ကတော့ကျမတို့က South Florida တမ်ပါမှာရှိတဲ့USF မှာရှိတဲ့ Peso Elementary School ဖြစ်ပါတယ
်အခုဒီကယ်ဆယ်ရေးစခန်းပေါ့နော်ယာယီခိုလုံမို့ဒီမူလာတဲ့အကြောင်းမှာစုစုပေါင်းလူဘယ်နှယောက်လောက်ရှိပါလဲခင်ဗျ
လူကတော့လူမျိုးပေါင်းစုံ1000ကျော်လောက်ရှိတယ်လို့ခန့်မှန်းပါတယ်မနေ့တော့ကသမင်းစားတဲ့အချိန်မှာအရှူရှူနဲ့ထွက်လာကြပြီးတော့ဆိုင်ရာသမင်းစားလက်မှတ်လေးတွေနဲ့လာကြတယ်လူပေါင်း1000ကျော်လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင
်မြန်မာနိုင်ငံသားတွေရောမြန်မာလူမျိုးပေါ့လေမြန်မာတိုင်းရင်းသားဘယ်နှယောက်လောက်ပါမယ်လို့ခန့်မှန်းပါလဲခင်ဗျ
မြန်မာကတော့ကျမတို့မိသားစုရဲ့နောက်ထပ်ကယားမိသားစုတို့ရဲ့ဗတ်တခြားမိသားစုတွေကတော့တခြားမျိုးတွေကိုထွက်ပြေးသွားလို့မရှိပါဘူးသူတို့ကတခြားမျိုးတွေကိုမုံတိုင်းဆောင်ရပါတယ်ရှင
်အခုနောက်ဆုံးအချိန်နေရာရောသူတို့ကမုံတိုင်းနဲ့ပတ်သက်လို့အခုအိမ်ကိုပြန်လို့ရပါလားသူတို့ဘာလို့ညွှန်ကြားချက်တွေထုတ်တာလဲခင်ဗ
ျသူတို့ကတော့လောလောဆယ်မှာတော့ဒီလေးတိုင်နှုံးရှိတဲ့အကြောင်းမလို့မပြန်နဲ့အောင်လို့ပြောထားပါတယ်ကျမတို့ရဲ့ breakfast ကိုတော့မှကျမတို့ခန်းထဲကိုလာပို့ပေးတယ်ဒါပေမဲ့ကျမတို့မိသားစုကအချိန်နေစုံစမ်းပြီးတော့ပြန်ရင်လည်းပြန်လို့ရတယ်မိမိသဘောဆန္ဒနဲ့ကိုယ့်ဘာကိုယ်လက်မှတ်ထိုးပြီးပြန်မှာဆိုလို့ကျမတို့အိမ်ကိုပြန်ခဲ့ပါပြီ
အခုတော့အိမ်ကိုပြန်ရောက်နေပြီ
ဟုတ်ကဲ
့အိမ်ကဟိုတံပါမှာပဲနော်တံပါမျိုးထဲမှာပဲ
ဟုတ်ကဲ့တံပါမျိုးမှာပါ
ဟုတ်ကဲ့ကျန်တဲ့အပျက်စီးတွေရောကိုညမနေ့ကတော့မုံတိုင်းတိုက်ထားတဲ့အပျက်စီးတွေရောမျိုးရင်းအချိန်တွေရောကြီးပြစ်သွားခင်ဗျာမျိုးရင်းအချိန်တွေဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့တံပါမျိုးအနေနဲ့တော့ကျမအခုနေခဲ့တဲ့ဒီ USF Elementary Piso Elementary School ကနေအိမ်ပြန်လာတဲ့လမ်းတစ်ဆောင်မှာဒီမနေ့ပေါ့နော်9နိုင်ဝင်းစင်မှာတော့လမ်းမှာဓာတ်တိုင်တိုင်လဲကြနေတယ်ဆွန်လာဘဲနူးမှာပြီးတော့ဒီ traffic light ပြတဲ့ဒီတိုင်တိုင်ပေါ့လဲကြနေတာကိုတွေ့ပါတယ်တစ်ပင်နေရတော့အပိုင်းမန်းတက်တယ်အကြီးမဟုတ်ဖ ೇನೆ အသေးတွေလဲကြနေတာကိုတွေ့ပါတယ်တခြားတံပါတချို့နေရာတွေမှာတော့နည်းနည်းအပြက်စီးနည်းငယ်ရှိပြီးတော့ကျမတို့နားတဝိုက်ကျမအိမ်ဝင်တဲ့တဝိုက်ဒီ USF Florida တဝိုက်မှာတော့ကျမကြီးကြီးမားမားပြက်စီးမှုမတွေ့ခဲ့ပါဘူးရှင
်သူထပ်ပြီးတော့သတိပေးချက်တွေရောဘာတွေထုတ်ပြန်တာလဲခင်ဗျထပ်ပြီးတော့
ထပ်ပြီးတော့သတိပေးတာကတော့ကျမတို့ကဒီမနေ့ပိုင်းမှာလေးတိုင်လုံးအနည်းငယ်ရှိမယ်ဒီတံပါမျိုးပေါ့နော်ကျမနေတဲ့ပတ်ဝန်းကျင်တဝိုက်ကျမအခုသွားလာခဲ့တဲ့နေရာမှာတော့အကြီးအမားကြီးပြက်စီးမှုမတွေ့ကြဘူးမနေ့ညကတော့ကျမဒီမုန်တိုင်းတိုက်တာကိုရှတ်တာတွေကနေမြင်ရတယ်မြင်ရတဲ့အခါမှာတော့ကျမကမအိပ်သေးဘူးစောင့်ကြည့်နေတဲ့အခါမှာရှတ်တာတွေကမှန်လုံကန်းနေပြီးတော့မြင်ရတယ်အတန်တော့မကြောက်ဘူးသူတို့ကဒီအတန်တွေကိုလုံအောင်ပိတ်ထားတယ်ဒါပေမဲ့မှန်တကားနေပြီးတော့ဒီစစ်ပင်တွေရင်းထိုးနေတာတွေ့တာတော့လေကင်းမုန်တိုင်းကတော့တော်တော်ကြီးကိုကျမတို့ပေါင်းရင်းကျမတို့ကတော်တော်ကြီးကိုလေကင်းမုန်လေးတိုက်နှုံးကအပြင်းသွားပါတယ်အဲ့ဒါကိုကျမတွေ့ရပါတယ်
မုန်တိုင်းရှောင်းသူတို့အဖြစ်တဲ့မဘုတ်ကိုကိုတိုင်ထိုက်ဥကဆက်သွဲမင်းမြန်သွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆရာအောင်ပါမြောက်ကိုရီးယားလက်ရှိကောင်ဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နဲ့စီစဉ်ကိုရပ်တန့်ဖို့ရည်ရွယ်ပြီးအစောပိုင်းကပြုလုပ်တဲ့၆နိုင်ငံဆွေးနွေးပွဲအတွင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ပို့ပြီးတော့အကောင့်နဲ့တနမန်ရဲ့အဖွဲ့ကိုလိုအပ်တယ်လို့သူကVOAကိုပြောပါတယ်ဆလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြထားပါတယ်ရှင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာသူ့ဖခင်ထက်ရောက်ဖိုးထက်ပါဒုံးကျည်ပြစ်လို့မှုတွေကိုပို့ပြီးတော့လှုပ်တဲ့သူဖြစ်ပါတယ်ကင်ဂျွန်အွန်ဟာရန်လိုတဲ့ခေါင်း take any responsibility for the fact that North Korea in September.
Now, Korea ga tu ye nuclear season a long mo phyat thain mo 2005 khu ni ma tabor tu ge a che ko tu ga tawin mi yu ba u.
Long ga ne 50 long long myo Korea ga nuclear la na thop pho lout da ga ကာကွယ်ရေးအတွက်ပဲဖြစ်တယ်လို့ပြောနေတာဟာမိုင်မဲလွန်းတယ်လို့ပြောရမှာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ
်
သူရဲ့စိတ်ထဲမှာတိုက်လို့ခိုက်လို့တဲ့စစ်မဲ့လိုလားတဲ့စိတ်တွေရှိနေပါတယ်ဒီကိစ္စမှာနျူကလ িয়ার လက်နက်ကလည်းအခရာကြပါတယ်သူတို့ဘာလို့ဖို့စ조사နေရလဲဆိုတော့ကိုရီးယားကျွန်းဆွယ်ကနေအမေရိကန်တွေထွက်သွားမယ့်အခြေအနေကိုဖန်တီးနိုင်ဖို့လုပ်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါမှတောင်ကိုရီးယားနဲ့ပူးပေါင်းဖို့ကိစ္စကိုသူတို့လိုချင်တဲ့အတိုင်းလုပ်နိုင်မယ်လို့ထင်နေတာပါ
တရုတ်နဲ့ရုရှားတို့ကအကြံပြုသလိုမျိုးတောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်မှုကိစ္စကိုညှိနှိုင်းဖို့ကအမေရိကန်ဘက်ကဗတုံးကမှလက်မခံခဲ့ဘူးလို့ခရစ်စတိုဖာဟဲလ်ကပြောပါတယ်။မြောက်ကိုရီးယားတာဝန်အနေနဲ့ဆွေးနွေးခဲ့စဉ်အတွင်းမှာမြောက်ကိုရီးယားအနေနဲ့တိုက်ခိုက်ခံရမှာကိုမစိုးရိမ်တင်ဘူးလို့သူရှင်းပြခဲ့ကြောင်းပြောပါတယ
်။ All of the scenarios for all of those exercises start with the premise that North Korea has invaded.
ဒီလိုစီရင်လေ့ကျင့်မှုတွေစတင်ဖြစ်လာတဲ့အကြောင်းကတော့မြောက်ကိုရီးယားကတောင်ကိုရီးယားကိုကျူးကျော်ဝင်ရောက်တယ်ဆိုတဲ့အနာဂတ်ဖြစ်နိုင်ခြေရအကြောင်းဖြစ်ပြီးတောင်ကိုရီးယားကမြောက်ကိုရီးယားကိုကျူးကျော်တာကြောင့်မဟုတ်ပါဘူး။ဒါကြောင့်အဲ့ဒီစီရင်လေ့ကျင့်မှုတွေဟာခုခံကာကွယ်ဖို့ခံစစ်ဖြစ်တယ်ဆိုတာကိုရှင်းပြခဲ့ပါတယ်။မြောက်ကိုရီးယားကတောင်ကိုရီးယားကိုကျူးကျော်သိမ်းပိုက်တယ်1950တုန်းကကျွန်တော်တို့မှအဲ့လိုစီရင်လေ့ကျင့်မှုတွေမရှိခဲ့တာကိုတော့ကျွန်တော်တို့အနေနဲ့ဝမ်းနည်းမိခဲ့တယ်လို့မြောက်ကိုရီးယားတွေကိုကျွန်တော်ပြောခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒုံးကျည်ကာကွယ်ရေးစနစ်ကိုနောက်ဆုံးမှအသုံးပြုတင်တယ်လို့သူကပြောပါတယ်
။ The North Koreans can get information about our trajectories and how our missiles work.
ကျွန်တော်တို့ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ဘယ်လိုလှုပ်လှုပ်လဲဆိုတဲ့သတင်းချက်လက်ကိုမြောက်ကိုရီးယားဘက်ကရသွားနိုင်တဲ့အတွက်မြောက်ကိုရီးယားကတရက်ချင်းချောက်လာတော့မှကျွန်တော်တို့ရဲ့ဒုံးလက်နက်ကာကွယ်ရေးစနစ်ကိုသုံးသင့်တယ်လို့ထင်ပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার စီစဉ်ကိုတန်တမာရေးနီလန်းသုံးပြီးရပ်တန့်ဖို့အတွက်တရုတ်နဲ့တခြားမြောက်ကိုရီးယားရဲ့အိန္ဒိယနိုင်ငံတွေနဲ့ပူးပေါင်းတင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့အမေရိကန်နဲ့တရုတ်သမ္မတရဲ့ဆွေးနွေးပွဲကိုတော့တိကျပြင်ဆင်တင်တယ်လို့ခရစ်စတိုဖာဟဲလ်ကပြောပါတယ်
။ And it would not be prepared if Trump arrived and sat down and they just started talking about North Korea.
ဒါကြလို့သမ္မတထရပ်ရောက်လာပြီးတော့မြောက်ကိုရီးယားကိစ္စကိုစဆွေးနွေးမယ်ဆိုရင်တော့ဒါဟာတေချာပြင်ဆင်ပြီးဆွေးနွေးတာမဟုတ်နိုင်ပါဘူး။အရင်တော့ကသမ္မတနစ်ဆန်တရုတ်နိုင်ငံမှာသွားပြီးမဆွေးနွေးခင်နိုင်ငံသားရေးဝန်ကြီးဟောင်းဟင်နရီကက်ဆင်ဂျာသွားပြီးဆွေးနွေးခဲ့တယ်လို့တန်ကိုယ်တိုင်အဖွဲ့တစ်ခုကကြိုပြီးစေလွှတ်တင်ပါတယ်
။အခုလောလောဆယ်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာဒီလိုအရေးကြီးတဲ့ကိစ္စရက်တွေကိုတည်တည်ချာချာလုပ်နိုင်မယ့်အဖွဲ့တစ်ခုမှမရှိဘဲဒီလိုလုပ်နိုင်မယ့်အဖွဲ့တစ်ခုကိုအမြန်ဆုံးဖွဲ့ဖို့အရေးကြီးတယ်လို့လည်းMr. Christopher Hill ကပြောပါရခင်ဗျာ
ကိုရရင်တိုင်းတပြတော်တာပါ VOA မြန်မာပိုင်းကထုတ်လင်းချက်တွေကို Democratic မြန်မာအသံ TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြန်မာခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ် VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လင်းချိန်တဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဘက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလွှာအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်တစ်ခုမှာကြားဖို့ရှိတာကတော့
ဟိုတင်လာတဲ့ဟာကိုလုံးလုံးရင်အသုံးချတယ်ပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့စင်ပွားတင်ပြီပဲကူရန်သတင်းတွေလည်း like ပြီးပြတော်တွေလည်းတော့သင်္ကပညာနဲ့ပတ်သက်တဲ့သတင်းတချို့လည်းကျွန်တော်ပြည်တွင်းမှာတခါတည်း like တော့တင်ပေးပါလား
Full Pride ပညာတင်ဆိုရပြီးတော့ American Nangan Kansas Tech တို့မှာသတင်းမီဒီယာဆိုင်ရာပါရဂူပွက်တက်နေတဲ့ Morgan Magazine Editor ချုပ်ဦးညာလင်းကလည်းသူ့ယောင်ကြီးရာကိုနောက်ပိုင်းမှာပြောပြဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်ရှခိုင်ပြည်နယ်စစ်တွေမြို့မှာအိန္ဒိယနိုင်ငံကအကုန်အကျခံတိစောက်ခဲ့တဲ့ကလဒန်ဘတ်စုံဖွံ့ဖြိုးရေးစီမံကိန်းအပေါ်ဒေသခံတွေဖက်ကအပြင်းအထန်ကန့်ကွက်တာမျိုးမရှိပေမဲ့လည်းဒေသဖွံ့ဖြိုးရေးကိုဘလောက်ထိအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာတော့မေခွန်းထုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်စီမံကိန်းအတွက်လုပ်ငန်းတွေမှာလည်းဒေသခံတွေကိုအသုံးပြုရတဲ့အတွက်စီမံကိန်းကာလမှာကိုကဒေသခံတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်စွာအားနည်းခဲ့တယ်လို့ထောက်ပြန်ဝေဖန်ကြပါတယ်။ကလဒန်စီမံကိန်းပေါ်ဒေသခံတွေရဲ့အမြင့်တဘောရာတွေကိုစစ်တွေမျိုးကတက်ကြွအလို့ရှာသူကိုစိုးစောထုံးကိုဆက်သွဲမင်းများပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုစိုးဝင်းလိုင်ကတင်ပြပေးထားပါရရှင
်ကလဒန်စီမံကိန်းကတော်တော်လေးခီးရောက်နေပြီပေါ့နော်အခုစနေပြီမလားအင်းရလေဘယ်တော့တက်တော့ပြီးခဲ့တဲ့နယ်လာသုံးလောက်ကသူတင်မောတွေပါတွေလူပြီးတော့စပြီးပြေးဆွတာတွေပါလုံနေပြီကြားတယ်လေဆိုတော့တော်တော်လေး functioning ဖြစ်နေပြီဆိုတော့အဆင့်ရောက်လာပြီဆိုတော့အခုကလဒန်စီမံကိန်းလက်ရှိအခြေအနေပေါ့အဲ့ဒါဘယ်လိုရှိလဲဆိုတော့ပြင်ပြောပါအောင်ဘယ်လောက်တိခီးရောက်နေပြီ
ဟုတ်ကဲ့ကလဒန်စီမံကိန်းနဲ့ပတ်သက်ပြီးတော့ကြာတော့ဒီသခင်နေဘက်ကစုစု walking with တာမရှိဘူးပေါ့နော်အဲဘာလို့လဲဆိုတော့ဒီဘာအဲ့ဒါကလေးပဲနောက်ခက်ကြောင်းဝါနေနေပါရှိတယ်ပေါ့အဲ့ဒါပါလေဆိုတော့အဲရဟိုင်းဒီမှာဒီပင်လင်းဦးသိမ်းဖို့နေစကဲနိုင်လေစကဲကောင်းကောင်းမရှိတာကကြာလာပြီပေါ့အဲလောလောဆယ်ပါတော့ဒီရေကိုဖက်ကောက်ဝင်လာတဲ့ဒီသိမ်းဖို့နေစကဲနဲ့စကဲဟိုလေးပဲရှိတယ်အဲ့ဒါလည်းပဲကြာဟိုဟောင်းနေလာပြီအဲ့တော့ဒီစကဲကြီးကဟိုပို့ပြီးတော့မှကြီးမာတယ်နောက်ပြီးတော့မှသိမ်းဖို့ကြီးလေပို့ပြီးတော့စကဲနိုင်နေတာရှိတယ်အဲဒီအိန္ဒိယသိမ်းဖို့နေအပြင်ကိုပေါ့နော်ဟိုတချင်ချင်းမများအဲတခြားသောနိုင်ငံသိမ်းဖို့ကြီးတွေများစကဲနဲ့လို့ရှိရင်ခိုင်းတာအတွက်အထောက်ပြုမယ်အဲ့ရှိမှာပေါ့လေအဲ့လိုမျိုးလင်းစက်တေးလေးတော့ဟိုရှိနေတဲ့ခါကျတော့စိုးစိုးဝါးကြီးခင်ွက်တာတော့မရှိကြဘူးဒါပေမဲ့ဟိုဘာတွေမျိုးတော့ရှိခဲ့လေဆိုတော့ဒီစကဲနေရာကဆေးရုံနဲ့အရင်နေကလွန်းနေနောက်ပြီးတော့မှဒီစကဲကဒီနေရာနဲ့ဆက်လို့ရှိရင်စကဲဘူးရဲ့ကွက်တစ်ခုမှပေါ်ပြီးတော့ဟိုဖြစ်တင်နေပေါ့လေဒါဆိုလို့ရှိရင်ပို့ပြီးတော့မှအဲ့ဒီတခြားနေရာမှာလည်းပဲပို့စီကပြီးတော့မှအဲမျိုးကြီးပြပို့ရှိတဲ့တော့မျိုးဖြစ်တော့ပြီးတော့အဲပို့ပြီးတော့ထောက်ပြမယ်ဆိုပြီးတော့မှထပ်ပြပေးမယ်ရှိပါတယ
်အဲ့တော့ဟိုပေါ့အခုဒီကလဒန်စီမံကိန်းရှိတဲ့ဟိုအကောင့်ထဲပေါ်တဲ့နေရာ location ပေါ့နော်အဲ့နေရာအပေါ်မှာဒီဒေတာကနေကြားထဲမှာတိတ်ပြီးတော့သဘောမကျလာဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ကလဒန်စီမံကိန်းကိုဟိုဦးစီဦးရဲ့ဒီအကောင့်ထဲပေါ်တဲ့ဒီအိန္ဒိယနိုင်ငံအပေါ်မှာဟောဒီဒေတာကနေရဲ့အမြင်ကဘယ်လိုရှိလဲဒီအိန္ဒိယအစိုးရရဲ့ဒီယင်းနည်းမျိုးနွယ်မှုသူရဲ့လှုပ်ဆောင်မှုတွေအပေါ်မှာဟော
ဒီဟာကသူတို့ဒီဆောင်ရွက်မဲ့နေတုတ်စေကာလသူတို့တာဝန်ယူဆောင်ရွက်မဲ့ဟောဘယ်လိုသူတို့ဒီတာဝန်ဆောင်ရွက်ပြီးတော့မှအဲသူတို့အဆုံးပြုမဲ့နေတုတ်စေကာလမှာတော့ဒါတာပြတာတော့ပြည့်စရာမလိုဘူးအဲသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်ကိုပဲယူပြီးတော့လုပ်တာဒေသခံတွေဒီနိုင်ငံအတွက်နောက်ပြီးတော့မဟုတ်ဒီပဲဒေသခံတွေအတွက်ကိုဟိုဘာမှဟိုတကယ်ကိုလူမျိုးသားတွေသာသူစီစဉ်မကိစ္စမျိုးဟိုပါလိမင်မဟုတ်ဘူးဆိုတာတော့သဘောပေါက်ကြပါတယ်အဲဒါမှလည်းပဲတစ်ခါလေးပဲ ဟိုအနေငယ်များတော့ညနေရှိတဲ့ရှိတယ်အဲ့ဒါပါလေဆိုတော့ဒီကလေးတွေစီမံကိန်းကနေတဆင်းဒီအိန္ဒိယနိုင်ငံရောက်ပိုင်းကိုဟိုဒီကွန်ပျူတာတွေပေါ်တဲ့အခါမှာအဲဟိုဒီအိန္ဒိယနိုင်ငံကောကတာကနေပြီးတော့မှဟိုကုန်းတွေလေးပဲပါမယ်တချို့ကုန်းတွေကြတော့ဒီဒေတာတွေကလည်းပဲချက်ကုန်းတွေကိုပူပူလို့ရမယ်ပြီးတော့ဒေတာတွေမှာတချို့တော့ဒီလုံငယ်တွေလေးပဲအဲစီဗီမှုလေးရှိနေတယ်ဆိုတဲ့ဟာမျိုး
ကိုကြည့်ရတယ်ဒါမဲ့ဒါကအနည်းပါပဲရှိမယ်အဓိကတော့အိန္ဒိယကတော့ဒါအိန္ဒိယရဲ့စုမေအိန္ဒိယနိုင်ငံရဲ့အကျိုးကျေးဇူးတော်ကိုပဲအဓိကယူရမယ်ဆိုပြီးတော့မှဟိုစဉ်းစားကြပါတယ်အဲ့ဒါနဲ့တကယ်နဲ့ဒီမှာပဲဒီပြည်နယ်ကြီးစုမွေးဆိုတဲ့ကိစ္စမျိုးအပိုင်းမှာလည်းပဲဒါကအထောက်အပံ့ပြုတော့မယ်ဆိုတဲ့ဟာလေးတွေ့ကြပါတယ်သူကဒါဒီမှာငွေကြောင်ပြောလို့ရှိရင်အများအားဒီရခိုင်
ဒီတာထွက်ကုန်နေတဘောကကုန်ချမ်းကြီးပဲတဘောကစပားဆိုလဲစပားစေဟိုဆန်းဆိုလဲဆန်းပဲဆိုလဲပဲကုန်ချမ်းကြီးပဲရောင်းချနေတာတဲ့ဒီဟိုဘော value
အဲကျွန်တော်တို့ကဒီဟိုစကွင့်ကြီးတာပေါ့လေဟိုတကယ်လို့များဒီစကန်ကြီးဟာအဲကျွန်တော်တို့ဒီကုပ္ပေးကျွန်တော်တို့ပြင်ရေးကုပ္ပေးကင်သားမှာအထောက်ပြုပြီးတော့မှသွားကြပြောတဲ့ကျွန်တော်တို့ဒါထွက်ကုန်တွေကိုဘယ်လိုရတဲ့လုပ်ပြီးတော့မှပူနိုင်မလားပေါ့ဒါပေမဲ့ဟိုတကယ်လို့တွေ့ဖြစ်ခဲ့တဲ့ပုံစံတွေကိုစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဥပမာဆိုတော့ဥမာဒီတလောတော့ကဖြစ်ခဲ့တဲ့ ဒီမနေ့ကပုံမှန်ဝင်နေကြဒီပေးပေးတယ်ပေါ့နော်ကလေးပြောကလေးပြောဆိုလို့ရှိရင်ဒီပေးလို့ဆိုလို့ကိုအိန္ဒိယနေပြီးတော့မှဒီကိုတာတွေရှောအဝေးကိုတာတွေရှောလိုက်တာပေါ့ဒါပေမဲ့လက်ရှိလက်ခါကျတော့ဟိုဒါဘာလို့ပြောလဲဆိုလို့ရှိရင်ဒီပုံမှန်နိုင်ငံဒေနေရှိနေတဲ့ပုံမှန်ကုန်တွေမုန်းကုန်တောင်မှအိန္ဒိယကသူရဲ့အကျိုးစီးပွားအတွက်ဆိုလို့ရှိရင်ဒါသူတို့ဘာမှမရှိဘဲနဲ့ပေါ့နော်ဒီသူတ ဒီနေ့ အစိုးရရဲ့အရင်ကျစားအထုံးမှုတွေဟိုလိုရတယ်နောက်ပြီးတော့မှဒါတွေကပါအထူးကိုလိုရတယ်ဆိုတော့ဒီစမိုင်းငယ်ရှုခရစ်စာချုပ်ပေါ့လေအဲစာချုပ်မှာကဒီတစ်ချက်ပါနေဖို့လိုတယ်ဒါပေမဲ့တစ်ခါလေးပဲဟိုဒီဖက်ကဒီစီးပွားရေးလုပ်ငန်းရှင်တွေကဘာကိုမျှော်လင့်တယ်ဆိုတော့အဲ့လိုမျိုးတခုမျိုးကုန်တွေတော့မဟုတ်ဘူးဒါပေမဲ့ဒေသကုန်သူတို့နိုင်ငံဖက်ကလိုနေတဲ့ဒေသကုန်တချို့ကိုတော့ဈေးကောင်း ကျွန်တော်ကလည်းဘာမှအဗေလူအပ်တဲ့ကွန်ပျူစီတွေမထုတ်နိုင်သေးဘူးဆိုတဲ့အနေအထားရှိနေတော့အဲ့လိုမျိုးဖြစ်လာအောင်အစိုးရပြည်နယ်အစိုးရတရားသက်ဆိုင်နေတော့ဒီပြည်နယ်အစိုးရအနေနဲ့ရောဘာတွေလုပ်ပေးနေပြီလဲပြည်နယ်အစိုးရလုပ်ဆောင်မှုအပေါ်မှာရောအားရချင်တာမှုရှိသလားလုပ်ပေးတယ်ဆိုရင်ပေါ့နော်အဲမရှိဘူးမရှိဘူးလုံးဝမရှိဘူးအခုကကျွန်တော်ပြည်နယ်အစိုးရကဒီကဏ္ဍမဟုတ်ဘူးပေါ chicken, sour piece, and I look at the war. Nabudoma, the Yanin, or Yanin, or Source, and Naji, to the whole Uma Solution, Yahoo, the two days after this, Salong and the Nabudoma, the Nabugan, they go, the Shanang, the Lumation, the Company, the Ness, the Bidu, the Bidu, the Luluia, the Bidu, the Phoenix, or the Dejo, some of the war, but not in the other way. Who did you know if you had the Suaga?
ဒီဖို့ပုံစံမျိုးလေးကျွန်တော်မှတ်သားမိဘူးခုကြခဲ့ရတာကတော့ကုဇော်ဝင်းလိုင်းစီဇန်တင်ဆက်တဲ့အပတ်စဉ်စီပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလိုင်းရွှေနေခန့်အစီအစဉ်မှာဖအားကြောင်းနဲ့ဆွေးနွေးကြမယ်ဆိုတာနားဆင်
ရရှိမှာဆရာစခိုင်ပြိပခါတကြောပြန်ဖြစ်လာတဲ့တူပဲမြန်မာနိုင်ငံထဲမှာဘာသာရေးအရာလူမျိုးရေးအရာအမုန်းပွားပြောဆိုရေးသားမှုတွေလှုံ့ဆော်မှုတွေအတော်လေးတွေ့လာပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အတူပဲဘာသာရေးအထူးကြုံတဲ့လူမျိုးရေးအကဲဆတ်မှုတွေကြုံလာရတာပါ ီချင်းတွေဟာဘာကြောင့်လဲဘာသာရေးလူမျိုးရေးပြည်ပခါတွေကိုဘယ်လိုကြော်လွှားကြမလဲလာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြများလူတွေရေ VU မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VU မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American အစံရဲ့တရားလေးလိုက်အစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာနှစ်ကြိမ်စီထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9:00နာရီတရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။အလုတ်ခွင်ထဲမှာလှုပ်သားအင်အားအစားစက်ကရီယာတွေစက်ရုပ်တွေနဲ့ပိုးပြီးတော့အစားထိုးနေရယူလာချိန်မှာ San Francisco မြို့ကတာဝန်ရှိသူတယောက်ကစက်ရုပ်တွေစီကနေဝင်ငွေခွန်ကောက်ခံမှုစူးစမ်းနေပါတယ်။တာဂိုနီပညာကုမ္ပဏီတစ်ဖက်ကဘလို့တုံ့ပြန်ကြသလဲဆိုတာကိုမဆူမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်အမေရိကန်ကနီးပညာမျိုးတော်လိုတော်ပြောနိုင်တဲ့ဆန်ဖရန်စစ္စကိုမှာတော့လူအစားထိုးသုံးတဲ့ဆက်ကရိယာတွေဆက်ရုပ်တွေကိုဝင်ငွေခွန်ကောက်တဲ့မတင်ဆိုတဲ့ကိစ္စကဆွေးနွေးငင်းခုန်စရာဖြစ်နေတဲ့ကိုသားညုံဦးရေ
မြို့တောင်ရှိသူတယောက်ဖြစ်တဲ့ James King ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုစက်ရုပ်တွေစက်ကရီယာတွေနဲ့အစားထိုးလို့ရှိရင်အဲ့ဒီလုပ်ငန်းပိုင်ရှင်တွေအနေနဲ့ Robot Tax စက်ရုပ်အခွန်ပေးတဲ့ဆိုပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေတာကိုမဆင်မမော
ပြောရမယ်ဆိုရင်စက်ရုံလုပ်ငန်းတွေကနေအိမ်အလုပ်တွေအထိကိုစက်ရုပ်တွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်။အလိုလျောက်ဖုံးဆုပ်ပေးတဲ့စက်ရုပ်ရေစာတဲ့အချိန်မှာကို့အနားကိုအလိုလိုရောက်လာမဲ့ရေခဲတက်တာဟင်းချက်ပေးနိုင်တဲ့စက်ရုပ်စာပို့သမားမလိုပဲအိမ်ရှိအထိကိုအမှားပစ္စည်းတွေကိုအရောက်ပို့ပေးတဲ့စက်ရုပ်ကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်နိုင်တော့ဘူး။အလိုအလျောက်လုပ်ပေးနိုင်တဲ့ဆက်ပစ္စည်းတွေကိုတစ်နှစ်တစ်မျိုးအသက်အဆန်းတွေတွေ့နေရတာကိုကမ္ဘာထိပ်တန်းဒီပညာကုမ္ပဏီကြီးတွေရှိတဲ့ဆန်ဖရန်စစ္စကိုမှာဆိုပိုတော့ရှေ့ပြေးသေးတယ်
။အဲ့ဒီလိုစေုပ်တွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်။အဲ့ဒါအကြောင်းကြောင့်လုံသားအင်အားအစားစေုပ်တွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုစေုပ်တွေအတွက်ဝင်ဝေကွန်ကောက်တာပါလို့ James Tim ကတိုက်တွန်းနေတာပေါ့ဗျ
။ It's not immigration, it's not the offshoring of jobs. Automation and robots is absolutely.
နိုင်ငံသားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူး။လုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူး။နောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၁ချင်းချောက်မှုကြီးကလူအစားထိုးဆက်ကရီယာတွေစက်ရုပ်တွေဖြစ်လာပါလိမ့်မယ
်။စက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးတော့အသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှည်လန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီခွန်ငွေတွေကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ရင်းနှီးပြီးအလုပ်ပြုတ်သွားတဲ့သူတွေတခြားအလုပ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ်။လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့ဒန်းတူဝင်ငွေခွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2009ခုနှစ်နှစ်ဆန်းပိုင်းတုန်းကပြောပို့တဲ့ကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကြဲကြဲပြက်ပြက်အစားထိုးသုံးနိုင်ဖို့စ조사နေကြတာနှေးသွားအောင်နဲ့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်တဲ့အလုပ်မျိုးတို့နောက်ကျောင်းတွေမှာကလေးငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပေါ်ပြီးတော့မှငွေကြေးသုံးဆွဲတဲ့လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မင်းမြန်ကမှပြောခဲ့တာရှင်။အဲ့လိုမျိုးသူကပြောလိုက်လို့ Microsoft company ကတော့ဖြင့် computer ဉာဏ်ရည်စွမ်း artificial intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းစေုပ်တွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆွေမမွေရဲ့။အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကြွညင်တင်တန်းတွေပေးနိုင်ဖို့စေုပ်ပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာဆိုပြုတ်ခဲ့ပြီးဒီနှစ်စမ်းလုံးကမဲခွဲခဲ့ကြတာကက်ကွက်သူများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေခွန်ကောက်နိုင်ဖို့စ조사နေပေမဲ့ဆီလီကွန်ဗယ်လီကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေခွန်ကောက်မဲ့ကိစ္စကိုအတော်ကိုကန့်ကွက်ကြတယ်အခုဒီကယ်လီဖိုးနီးယားပြည်နယ်တွေက shopping mall တချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေဟိုတယ်လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတီထွင်ထားတဲ့ Nightscope ဆိုတဲ့ကုမ္ပဏီရဲ့ CEO William Santana Lee ကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ
် Progress will continue our plan is going to go from 7 billion people to 9 billion people
တိုးတက်မှုတွေကဆက်ရှိနေမှာပါ။ဒါကြီးမှလူသန်း 8,000 ကနေ 9,000 အထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူဝင်အားရှိမှာမဟုတ်ပါဘူး။အစိုးရအနေနဲ့ကပြည်သူတွေကိုကာကွယ်ဖို့ကပထမပါ။အခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအပယ်မရှိပါဘူး။
Allah kwenye maa sayo duga lure saa huyen lao bende lo, Allah maa nyingwe ziya mepche dobu, lure nene di tacha acho shiri Allah duego po biro asai thok lo ngay ne lo, sayo gomni duga ro pyo jare. Nang lure ya Allah go, sayo duga luyu me sure atwe kho ga le, maa ne re lo duga sore se. Sayo duga lure ya Allah niya go jura maho ba ure, lo ya me Allah duego be saa to lo be maa da pche de lo nyenja thok jare.
Allah kwenye maa lure saa sayo duga saa to niya yulam la, pero ae chini yao maa le sura ga ro, shi shi
ချေတေကိုညင်းစရာကိစ္စတွေဖြစ်နေမှာသိကြရပြ။အိုအီစီဒီအဖွဲ့ကြီးရဲ့ခမန်းတားချက်အရဆိုရင်တော့အမေရိကမှာလောက်ခွင့်900ကိုင်လုံးအလုံနေရာ73တန်းလောက်ကိုဆက်တွေကအစားထိုးနေရာယူလာနိုင်နေတဲ့တချို့စီးပွားရေးပညာရှင်တွေကတော့ဆေးရုံတွေအစားထိုးတဲ့တယောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆင်မမွား။ဘယ်အတိုင်းအတာထိဖြစ်လာမှာလဲဆိုတာအတိအကျပြောဖို့ခက်နေသေးပေမဲ့မြောက်အမေရ ွေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့ထင်တယ်တမကဥက္ကဋ္ဌ Rome LOE ပြောတာကဒီလိုပ
ါ I think we have to partner with these companies and work with them on how this
company တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်သင့်တယ်လဲလုပ်သားတွေဘာဖြစ်သွားမှာလဲဆိုတာအတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်နည်းပညာတိုးတက်မှုအရှင်ကချိုးတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘယ်လိုဆက်ရုပ်မျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူးအခုတော့မှဒီအရင်ကထင်မှတ်ထားတဲ့ဆက်ရုပ်မျိုးတွေကရှိနေပြီဆက်ရုပ်တွေမှာဆက်ရုပ်တွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေသလိုဆက်ရုပ်တွေကိုဝင်ငွေကွန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလန့်ဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလွန်ခဲ့တဲ့တစ်နှစ်နှစ်နှစ်အထိကိုဟင်းချက်ပေးနိုင်တဲ့ဆက်ရုပ်မျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့ AP သတင်းဆောင်ပါတစ်ခုမှထောက်ပြထားပါတယ်ရှင
်မဆုံမြတ်မစီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကုသညှို့ဦးကကူညီတင်ဆက်ထားတာဖြစ်ပါတယ်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကနဲ့ကမ္ဘာတလောထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွတ်ထွားတွေကိုမှားရေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ဗြိတိရှတော်ဝင်မိသားစုတွေကမင်းသားလေး George ကျောင်းစာတဲ့ရပါပြီပြီးတော့ George ရဲ့ဖေဖေနဲ့မိမိဖြစ်တဲ့ Cambridge မြို့သား William နဲ့သူရဲ့ဇနီး Cambridge မြို့သား girl Kate တို့ရင်သွေးလေးနောက်တစ်ယောက်လွှဲထားပြီဆိုတဲ့သတင်းဒီလိုမျိုး Britain တော်ဝင်မိသားစုတွေကသတင်းတွေကိုဒီတစ်ပတ်ပြောပြပေးသွားမှာဖြစ်ပါတယ်ဒီနိုင်ငံရဲ့တော်ဝင်မိသားစုတွေကထင်းနဲ့အရရာကိုဆက်ခံမဲ့သူတွေမှာနံပါတ်3နေရာမှာရှိတဲ့အသက်3နှစ်အရွယ်မင်းသား George ဒီလစက်တင်ဘာလမှာကျောင်းစာနေပါပြီ။ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အင်းရှိမင်းသား William နဲ့ဇနီး Cambridge မြို့သား Girl ရဲ့တားကြီးအသက်3နှစ်အရွယ်မင်းသား George လေးဟာလန်ဒန်အနောက်တောင်ပိုင်းက Thomas's Battersea ကျောင်းမှာစတင်တာဖြစ်ပါတယ်။သူ့ကိုဒီလိုအပြင်ကျောင်းထားတာဟာသူ့တော်ဝင်မိသားစုရဲ့ထုံနှန်းစင်လာတစ်ခုကိုချိုးဖောက်လိုက်တာဖြစ်ပါတယ်။သူ့ရဲ့ဖေဖေ William ရောသူ့ရဲ့ဦးဦး Harry ရောတက်ခဲ့ပြီးတော့တော်ဝင်မိသားစုတွေကကလေးတွေတည်ရတဲ့ Notting Hill ရဲ့ကွက် Weatherby ကျောင်းမှာမထားဘဲနဲ့တခြားကျောင်းမှာသွားထားတာဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ George မင်းသားလေးကြာတာပြင်းနေ့စက်တင်ဘာလ9ရက်နေ့ကကျောင်းစတက်တော့သူ့ရဲ့ပထမဦးဆုံးကျောင်းတက်တဲ့နေ့ကိုစိတ်ပူပန်နေတဲ့ပုံလေး George မင်းသားမှာပေါ်နေပါတယ်။တတိယကုံဝင်လွှဲထားရတဲ့သူ့ရဲ့မိမိကိတ်ကနေမကောင်းမဲ့သူ့ကိုကြောင်းလိုက်မပို့နိုင်လို့သူ့ရဲ့ဖေဖေမင်းသား William ကပဲသူ့ရဲ့လက်လေးကိုဆွဲပြီးတော့ကြောင်းလိုက်ပို့တာတွေ့ရပါတယ်။သူ့ရဲ့ဖိုးဖိုး Britain အင်ရှိဇန်ဝီလာမင်းသား Charles ကတော့သူ့ရဲ့မြေကြီးကြောင်းပထမအုပ်စုနဲ့အတွေ့အကြုံတွေကိုနားထောင်ဖို့စိတ်ဆောပြီးတော့အဆောင်နေခဲ့ပါတယ်။တက်တော်68နှစ်ရှိပြီဖြစ်တဲ့ Charles မင်းသားကသူ့ရဲ့မြေလေးအကြောင်း ITV ရုပ်မြင်သံကြားလိုင်းကိုပြောတော့တနာစရာလေသူ့ကိုကျောင်းမှာဒီတိုင်းထားခဲ့ကြတာကလေးတွေကသူတို့အမေတွေအဖေတွေထားသွားခင်ဝမ်းနေပြီးတော့ကျန်ရခဲ့ကြရတယ်တကယ်တော့သူတို့အတွက်ပါပဲရှေးဘဝလမ်းအတွက်ဒီလိုနေရမှာပါပဲလို့ပြောသွားခဲ့ပါတယ်မင်းသား George တက်တဲ့ကျောင်း website ကတော့သူတို့ကျောင်းမှာအသက်၄နှစ်နဲ့အသက်၃နှစ်ကြားကလေး940ကိုလက်ခံထားပြီးတော့သူတို့ကျောင်းရဲ့အရေးကြီးဆုံးစီမင်းကတော့ဂျင်နာတက်ဖို့ပဲဖြစ်တယ်လို့ရေးထားပါတယ်ရှင်George မင်းမင်းနဲ့ပြည်သူဖြစ်တဲ့ Britain နိုင်ငံရဲ့ဒုတိယမြောက်အင်ရှင်မင်းသား Cambridge မြို့သားမင်းသား William နဲ့ Cambridge မြို့သား Girl Kate တို့တတိယမြောက်ရင်သွေးလေးလွှဲထားရပြီလို့ Kensington နန်းတော်ကကြေညာချက်ထုတ်ခဲ့ပါတယ်။ဒီသတင်းကြောင့်ဒုတိယမြောက် Elizabeth ဘုရင်မကြီးနဲ့နှစ်ဖက်မိသားစုအားလုံးအမတန်မှကိုဝမ်းသာနေကြပါတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။
ကိုဝင်စပြီးတော့ဆောင်တဲ့ချိန်မှာမိခင်လောင်းနဲ့ကျုံတရားလေးရှိတဲ့ပြုတ်အံပြီးတော့ကိုလက်မအိမသာဖြစ်တဲ့ဝေဒနာပြင်းပြထန်ထန်ခံစားနေရတဲ့အတွက်အရင်ကစီစဉ်ထားတဲ့အတိုင်းလန်ဒန်မြို့တွေကကလေးစင်တာတစ်ခုကို Cambridge မြို့သားကတော့ဂိတ်သွားနိုင်တော့မှာမဟုတ်ဘူးလို့လည်းကြေညာချက်ထမှာဖော်ပြထားပါတယ် Mena William ne Kate Middleton no ma atet le ne ywe Mena Josh ne atet ne ne ywe Mendami Charlotte tu shi tha pi ba bi aku tatya myaw mwe la me khle ga raw Britain nai ngay ye pyin sama myaw Ancient San phit la ma ba di mwe la me khle le ga main khle phit ma la yauk ja le phit ma la ma ti ya de bi me le Britain nai ngay ga atay win law ga za yon ni ma raw di khle le na me bedu phit ma le so ra jo tin khan man pi raw law ji khan ni ja ba bi shi I got to tell you something oh yeah I want to be
အနောက်ပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထွားထွားတွေကိုမှအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆွေရပြီးအမေရိကန်နိုင်ငံကန်ဆစ်စတက်တို့မှာသတင်းမီဒီယာဆိုင်ရာပါရဂူဘွဲ့တင်နန်းတင်နေတဲ့မော်ဂွန်မဂ္ဂဇင်းအက်ဒီတာချုပ်ဦးညာလင်းရဲ့ယုံကြည်ရ
လာပါကျွန်တော်ရဲ့သတင်းစာဆရာလူသက်ကတနေ့တော့ပါပြီပြည်တွင်းပြည်ပသတင်းဌာနအချို့နဲ့ကာလာတစ်ခုပြီးအဲ့လိုလုပ်ပြီးတဲ့နောက်မှာ2012မှာလာစင်တိုသတင်းမဂ္ဂဇင်းကိုကျွန်တော်ရဲ့လုပ်ဖို့ကပ်တယောက်နဲ့အတူထူထောင်ခဲ့ပါတယ်မဂ္ဂဇင်းနာမည်ကမော်ကောမဂ္ဂဇင်းပါအဲ့တော့ဟိုအမေရိကမှာကြောင်တက်နေတဲ့တချိန်လေးမှာမော်ကောမှာလည်းပဲကျွန်တော်အဒီတာတောင်ပေါ်ကိုဆက်ပြီးတော့ထမ်းဆောင်ပါပဲ VOA ရဲ့သူယုံကြည်ရာစီစဉ်မှာကျွန်တော်အဓိကပြောချင်တာကတော့ကိုယ့်ရဲ့ပညာရေးကိုကိုယ်ကိုယ်တိုင်မမေ့မလျော့အဆင့်မြင့်တင်ဖို့အရေးကြီးတဲ့အကြောင်းပါကျွန်တော်ကိုကိုကိုဥပမာပြောပြရရင်အရင်ကဆိုရင်ကျွန်တော်တောင်းမိပါလေဆက်တက်ဖို့အတိတ်သိမ်းရှိခဲ့ဘူးဗျာအဝေးတင်ပွဲတခုတော့ရခဲ့တာပေါ့ဗျာကျွန်တော်ယုံကြည်ခဲ့တာကသင်တန်းတွေပါတွေအထက်လျောက်လိုက်တက်ပြီးရင်ဘလို့လုပ်ဖို့ပဲအရေးကြီးတယ်ဘလို့လုပ်ရင်ရလာတဲ့အတွေ့အကြုံပေါ့အခြေခံပြီးတော့စဉ်းပွားလေ့လာတော့ကျွန်တော်ယုံကြည်တဲ့အတိုင်းပဲတဲ့ပညာနဲ့ပတ်သက်တဲ့သင်တန်းတချို့ကျွန်တော်တက်ခဲ့တယ်အထူးသဖြင့်ထိုင်းဘက်မှာတက်ခဲ့တာပေါ့လေဟိုတင်လာတဲ့ဟာကိုလုံးလုံးရအောင်ချတယ်ပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့ဆင်ပွားတင်ပြီပဲကိုယ်တိုင်သတင်းတွေလည်း like တီးပြတာတွေလည်းတော့သင်္ကန်းပညာနဲ့ပတ်သက်တဲ့သင်တန်းတချို့လည်းကျွန်တော်ပြည်တွင်းမှာတစ်ခါတည်း like တော့တင်ပေးပါတယ်။ဘာဖြစ်လာလဲဆိုတော့အတွေ့အကြုံတော့ဟိုတစ်လျောက်ရှိလာခဲ့တယ်။ဒါပေမဲ့အနေအထားတစ်ခုမှာကျွန်တော်ရဲ့သတင်းဆက်ပညာကိုအစင်းနှိမ့်တယ်လို့လုံနေပြီဆိုတာကိုသဘောပေါက်လာတယ်။စာအုပ်တွေထပ်ပြီးနေကြဟိုမိကွန်းတွေကအများကြီးကြံနေကြုံမယ်လေ။ဟောအထူးသဖြင့်အလုပ်လုပ်ရင်အတွေ့အခေါ်ယူဆပိုင်းဆိုင်ရာပဲမှာမတိကြရတယ်မေးရတာတွေကြုံရတဲ့အခါမျိုးနောက်ပြီးတော့ဟိုပတင်းနောက်တွေကမေးလာတဲ့မေးခွန်းတွေကိုပြန်ဖြေတဲ့အခါမှာကို့အဖြေကိုကိုတိုင်သိတယ်မကြတဲ့အခါမျိုးတွေမှာကျွန်တော်ပြလိုက်ပြီးလုံးဝကို့ရဲ့စံသတ်တင်တာကိုအစစ်နဲ့တမလုံနေပြီဆိုတော့ကျွန်တော်ပေါ်ပေါက်လိုက်တော့ပေါ့အဲ့ဒါနဲ့ကျောင်းဆက်တက်မယ်မာစတာတန်းတစ်ခုလောက်တော့တက်မယ်ဆိုပြီးစွန့်ပြလိုက်တော့ပေါ့အဲ့ဒါနဲ့ scholarship တွေလိုက်ပုံစံနဲ့ Fulbright scholarship ရပြီးတော့ Fulbright က Massachusetts ပြည်နယ်ဘော်စတန်မြို့ကဒီမှာစံကောလိုက်မှာကျွန်တော်တရားစပညာမာစတာတန်းတက်ချက်ခဲ့တယ်အဲ့ဒီမှာကိုမကြည့်ရခဲ့တဲ့စာတွေခြေကံဘောတွေအရေကိုကျွန်တော်စဉ်းစားကြည့်လေးလာဝင်ရခဲ့တယ်။တက်ပြီးပြီးဖို့လိုအပ်တဲ့ဟာတွေကိုလည်းပဲစဉ်းပွားလေးလာဝင်ရခဲ့တယ်။နောက်ဆုံးတော့ပုံရခဲ့တယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်လုပ်ချင်တာတွေကိုအကောင်းဆုံးခေါ်ဖို့ကနေပဲတစ်ခုကိုစဉ်းတက်ကြဆုံးချလေးလာဖို့စဉ်းစားကြတုတ္တနာပြုလုပ်ဖို့လိုအပ်တဲ့အခါကျတော့ PhD တန်းဆက်တက်ဖို့ဖြစ်လာရတာပေါ့။ဒီကကြိုးချင်တာကတော့လုံးလုံးရင်အတွေ့အကြုံကိုအခြေခံလေးလာသိမှုကအင်မတန်ကောင်းတဲ့နည်းလို့ကျွန်တော်ယုံကြည်နေဆုံးမယ်။အချိန်နည်းမှာပဲနော်ညီငယ်ညီမငယ်တို့ကျွန်တော်တို့ရွယ်ဥတ္တကာလတူရှိနေတဲ့သူတွေကိုစိတ်တုံးကျင်လာကြတော့ကျောင်းတွေဆက်တက်ပြီးတော့ဒါမှမဟုတ်လေကိုယ်ပညာရေးနဲ့ဆိုင်တဲ့ကာလတူတင်းနှင်းတွေဆက်တက်ပြီးတော့ကိုယ်ပညာရေးကိုကိုယ်ကိုယ်တိုင်မမေ့မလျော့ဆက်ပြီးတော့ပြည့်နေကြဖို့ပါအဓိကပြောချင်တာကတော့ဗျာကိုယ်ရောက်နေတဲ့နေရာမှာပဲရပ်နေဖို့ပေါ့ရှေ့မှာလေးလာကြပြီးတင်းကြတော့ဒီကတပုံတပင်ကြီးရှိနေသေးတယ်ဆိုတာပါပဲဟုတ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါသောတာရှင်တို့ခုနဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလျှောက်နာမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးရင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nazar lene po lo khat khat da ba ka cha le ma ni ya ka cha le ko win 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 de san ya ni ga pa saung mya yang sa na na pai ho zee bo yang sa
myama ne naing ga da ga mu ye chi ye zee kwe a lou kai ne a khwin lan ba win si bwa ye san ya chi ni phit pyet dwe ko a pat sin tanin la ni nya ba ma si bwa ye kan da ga ni thau lwin pe ni ba de di season ko viewer ye internet sa myet na burmese.voanews.com မှာလည်းကြမ်းပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်တဲ့ချင်းတွေကိုတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိမ့်မို့ပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00အထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင
်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကပြည်ပခါရီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုအဆင့်အထူးဖြစ်လာနိုင်တာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ဝေဖန်မှုတွေရှိလာသလိုလာမယ့်စက်တင်ဘာလမှာကျင်းပမယ့်အထွေထွေညီလာခံအတွင်းမြန်မာကောင်းဆောင်ဒေါက်တာဆန်းစုကြည်တက်ရောက်လာခဲ့ရင်ဒီအကြောင်းတုံ့ပြန်ဖြေရှင်းလိမ့်မယ်လို့မျှော်လင့်ထားကြပါရယ်ဒါပေမဲ့လည်းနောက်ဆုံးရရှိတဲ့သတင်းအရတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်အထွေထွေညီလာခံကိုတက်ရောက်နိုင်မှာမဟုတ်ပါဘူးသူစားဒုသမရဦးပန်ထီယူတက်ရောက်မယ်လို့သိရပါရယ်ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာဆိုမာလီယာနိုင်ငံဘဲလတ်ဟာဝမြို့ကိုအယ်ရှာဘက်စစ်သွေးကြော်တွေကတက်ခတ်တာကြောင့်ဒေသအစိုးရတပ်ဖွဲ့ဝင်တွေတော်တော်များများအပါအဝင်လူ16ဦးသေဆုံးသွားတယ်လို့ဒေသခံတွေနဲ့အာဏာပိုင်တွေကပြောပါရယ်ဆိုမာလီယာနဲ့ကင်ညာနိုင်ငံနယ်စပ်အနီးမြို့တွေကနေရာ3ခုကိုစစ်သွေးကြော်တွေကတက်ခတ်တာလို့လုံခြုံရေးတပ်ဖွဲ့တွေနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါရယ်ခင်ဗျာ2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှု9/11 နှစ်ပတ်လည်နေ့အခမ်းအနားကိုဒီကနေ့မနက် 7:40 မှာနယူးယောက်နဲ့ဝါရှင်တန် DC မြို့တော်မှာတပြိုင်တည်းကျင်းပခဲ့ကြပါရယ်အမေရိကန်ပြည်ထောင်စုပိုင်နယ်ထက်မှအစိုးရဆုံးအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှု16နှစ်ပြည့်အခမ်းအနားကိုအင်ပီရိုမှာကျင်းပရမှာသမ္မတဒေါ်နယ်ထရမ့်လည်းသမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ပါရယ်အခိုက်အတန့်အကြမ်းဖက်သမားတွေပြန်ပြီးဆွဲခဲ့တဲ့လေယာဉ်ဟာနယူးယောက်ကကမ္ဘာကုန်သွယ်ရေးအဆောက်အဦးကိုပထမဆုံးဝင်တိုက်တဲ့မနက် 7:40 မှာငြိမ်သက်ပြီးတော့အခမ်းအနားကျင်းပခဲ့တာဖြစ်ပါရယ်နယူးယောက်မြို့မှာတော့ဒီကမ္ဘာကုန်သွယ်ရေးအဆောက်အဦးပြိုကျရာအထိမ်းအမှတ်နေရာမှာကွယ်လွန်သူတွေရဲ့နာမည်တွေကိုရွတ်ဆိုပြီးတော့အခမ်းအနားကျင်းပခဲ့ပါရခင်ဗျာ။အာမာဟာရီကိန်းမုန်တိုင်းဟာဒီကနေ့မှာအပူပိုင်းမုန်တိုင်းအဖြစ်အားပြတ်သွားပြီးဖလော်ရီဒါမြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တောင်ပိုင်းကိုရွေ့ရှာသွားတယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကပြောပါတယ်။ဒါပေမဲ့လည်းအာမာမုန်တိုင်းကြောင့်အရှေ့တောင်ပိုင်းကမ်းရိုးတန်းမှာလှမ်းကြည့်နိုင်တယ်လို့ရေကြီးရေလျှံဖြစ်နိုင်ကြောင်းလည်းသတိပေးထားပါတယ်။ဒါပြင်ဖလော်ရီဒါအရှေ့မြောက်ဂျော်ဂျီယာအရှေ့တောင်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတနင်္လာနေ့ညအထိတိုနေဒို၄၀နမောင်းတိုက်ခိုက်နေကြောင်းလဲဟာရီကိန်းစင်တာကပြောပါတယ်အာမာမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာတနားကြီးကိုကီလိုမီတာ130နှုန်းနဲ့သာတိုက်ခိုက်နေတာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုအောင်ကညညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူရမန်တာရာဝါလီဖြစ်ပါတယ် VOA American အတန်းမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.